စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကန် KNI ချာကချင်ပြည်နယ်ထဲမှာတိုက်ပွဲတွေခက်ဆစ်ဆစ်ပြန့်ဖြစ်လာနေတာမှာဇူလိုင်လ12ရက်နေ့မနေ့ကဖားကန်မြို့နယ်မှာရဲကားတစ်စီးကို KNI ကမိုင်းခွဲတိုက်ခိုက်ပါတယ်။တင်းင်းကနေနေညာဦးပိုင်းကလည်းဝိုင်းမော်မြို့နယ်ကပြည်သူစစ်တပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ရရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်တိုက်ပွဲသတင်းတွေကိုကိုရဲမွန်ပြောပြပါမယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KNI နဲ့ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းတပ်တွေအကြားကချင်ပြည်နယ်ရွှေကူစကိုင်းတိုင်းကတားနဲ့ကောလင်းစတဲ့ဒေသတွေမှာပြီးခဲ့တဲ့အပတ်ကတိုက်ပွဲတွေရက်ဆက်ဆိုလိုဖြစ်ပွားခဲ့ပြီးနောက်အခုရက်ပိုင်းမှာလည်းကချင်ပြည်နယ်မှာရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်နေပါတယ်။ဇူလိုင်12ရက်မနက်ပိုင်းကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမှာ KNA ကမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဖားကန့်ဒေသခံတူဦးက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကဟိုမိုင်းခွဲတယ်ပြောတာကတော့မကျေရောက်ဘူး။မင်းကကိုလာရည်တကြည်ရဲ့ခဏဟိုတနာရီနဲ့တနာရီကြောင်းနဲ့တကြည်ပိုင်းကောင်းနဲ့ယူမကြအပြီးတတိကြောင်းရှိမှာဒီခိုင်းကတော့ပထမတကြည်ကတော့ကိုးရောက်ဆင်းမှာခဏရောက်တော့ကျွန်တော်ဒီအခြေလေးကိုးရောက်တော့တချို့တော့အေးဆုံးလို့ပြောတယ်ဒီဒီတည်းကရတော့အကြီးကြီးနဲ့ဖက်နေတာပေါ့လေ
ဒီပောက်ကွဲမှုဟာစတင်ကြောင်းအနည်းမှာပောက်ကွဲတာဖြစ်ပြီးဒုတိယအကြိမ်ပောက်ကွဲမှုနဲ့ပတ်သက်ပြီးထိခိုက်တဲ့အခြေအနေကိုမသိရသေးကြောင်းပြောပါတယ်ဖားကန့်ဒေသခံတို့တို့ကတော့မိုင်းခွဲတဲ့နေရာဟာစတင်ကြောင်းရှိမှဖြစ်ပြီးဘုံစားထိမှလို့ထိခိုက်ဒဏ်ရာရသူရှိပေမဲ့တိတ်ဆုံးတာတော့မကြသိရကြောင်းပြောပါတယ်။ဖားကန့်မြို့နယ်စိုင်းတောင်အနီးမှာပြီးခဲ့တဲ့9ရက်နေ့ကလည်းစစ်ကြောင်းသွားနေတဲ့စစ်ကောင်စီတပ်ကို KNA ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်။တနင်္ဂနွေနေ့ည8နာရီလောက်ကလည်းဝိုင်းမော်မြို့နယ်အောင်မြင့်တက်ကြီးရအနီးကစစ်စခန်းတစ်ခုကို KNA ကတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဝိုင်းမော်ဒေသခံတဦးကပြောပါတယ်။
မင်းညာနဲ့တိုက်ပွဲတွေဖြစ်နေတာ။အောင်မြင့်တစ်ခါမတော့စခါမအမကဲဒီဝန်တိုက်တဲ့အချိန်ကမင်းညာအားတိုက်ပြီးမှမကြောက်ဘူးလက်နဲ့ကြီးပြီးပြစ်တယ်ဒီ58ကနေအဲ့တို့စီးတဲ့နေရာတော့ကိုပြစ်တာပေါ့။အကျဉ်းကြီးရတော့ဒီမှာလန့်တော့အဲ့လိုတော့မရတော့မင်းညာညာတော့ရေချင်းခပ်ပြမလဲပေါ့နော်
။ KNG ကချင်းသတင်းဌာနကတော့ခလာရ58လက်အောက်ခံအောင်မြင့်တစ်ကြီးရကပြည်သူစစ်စခန်းကိုKNA ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစခန်းကိုသိမ်းယူမိရှုဖျက်ဆီးခဲ့တယ်လို့လက်နက်ခဲရဲအချို့လည်းသိမ်းဆီးသွားခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာကချင်ပြည်နယ်ရွှေကူမြို့နယ်နဲ့စကိုင်းတိုင်းကတားမြို့နယ်မှာစစ်ကောင်စီတပ်နဲ့ KNA PDF ပူးပေါင်းတပ်တွေအကြားမှာ9ရက်နေ့ကနေ9ရက်နေ့အထိ4ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားရမှာစစ်ကောင်စီဘက်ကစီကြောင်းကပါတိုက်ခိုက်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်ဖက်ကအကြအဆုံးများပြခဲ့ကြောင်းကတား PDF ကကြေညာချက်ထုတ်ပြန်ထားပါတယ်။အခုလို KIA တက်နဲ့ဆက်သက်ကြတိုက်ပွဲတွေကျင်းပလာနေချိန်မှာ KIO ဌာနချုပ်ရှိရာလိုက်ကကိုဆက်သက်ကတိုက်ခိုက်မလားဆိုတဲ့မေးခွန်းတွေလည်းထွက်နေပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံတော်အချုပ်အခြာတည်ငြိမ်ရေးနဲ့လုံခြုံရေးကိုမထိခိုက်သေးဘဲလက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့ဌာနချုပ်တွေကိုမတိုက်ခိုက်ဘူးဆိုတဲ့မှုကိုကင်ဆယ်ထားပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဇူလိုင်လ12ရက်တနင်္လာနေ့ကပြုလုပ်တဲ့တင်းစာရှင်းလင်းပွဲမှာပြောကြားသွားတယ်လို့သိရပါတယ်ခင်ဗျာ။